တော်ရရှိနုခုနဆင်နေကြတာက VOA မြန်မာပိုင်းစီစဉ်ရဲ့စက်တင်ဘာလ23ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီး9နာရီထီလိုင်းနိုမီတာ32 kHz ကို3.5လိုင်းနိုမီတာ40 kHz 4633ညာနဲ့လိုင်းနိုမီတာ50 kHz 5955အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းတိုင်းထုတ်လွှင့်ပေးနေကြ American Style Indian 3နှုန်းအင်္ဂလိပ်သင်ခန်းစာအစီအစဉ်တွေကိုလေ့လာရဖို့ရှိပါတယ်။ဒါ့အပြင်အမျိုးသမီးကဏ္ဍမှာဆိုရင
်ဒီလိုရဲ့အကျန်းဖတ်မှုထဲမှာကျမကလေးတွေကိုမကြည့်စေခြင်းဘူး။အကျန်းဖတ်မှုတွေကိုမသိယူစေခြင်းဘူး။မိဘဟာကလေး
မကြခင်မှာအပြည့်အစုံကိုကြားရဖို့ရှိပါတယ်ရှင်။ဒီနောက်မှာတော့သိပ္ပံတဲ့နည်းပညာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုပြောသွားခဲ့တဲ့စီစဉ်တွေကမှအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုသားညုံကစူးစီးတင်ပြပေးပါမယ်ရှင်
။ပထမဆုံးတော့မြန်မာကမ်ဘူးစ်အရှာပရော့စပယ်ရတီအာရှတိုက်ချမ်းသာကြွယ်ဝဖို့မြန်မာနိုင်ငံကဆွမ်းဆောင်ပေးနိုင်တယ်ဆိုတဲ့ခေါင်းစဉ်နဲ့ Business Times Online မှာစောင့်မရှင်အန်တိုနီရော်လီတို့ချုံမျိုးကနေရေးသားပေးပို့ထားတာကိုတင်ပြပေးကြပါမယ်။ဆယ်စုနှစ်ပေါင်းများစွာပြင်ပကမ္ဘာနဲ့အဆက်အသွယ်ပြတ်တောက်ပြီးစစ်တပ်အုပ်ချုပ်မှုအောက်မှာနေခဲ့ရတဲ့မြန်မာနိုင်ငံဟာပြင်ပကမ္ဘာနဲ့ပြန်လည်ထိတွေ့ဆက်ဆံလာပြီးတဲ့နောက်တိသာထင်ရှားတဲ့တိုးတက်မှုဆိုင်ရာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့အစအချီရေးသားထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံဟာအာရှတိုက်ရဲ့အောင်မြင်တဲ့ဇလန်းတပုတ်ဖြစ်လာနိုင်တယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကကြာသပတေးနေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာအရသာအစိုးရတက်လာတဲ့2011ခုနှစ်ကစလို့နိုင်ငံရေးလူမှုရေးနဲ့စီးပွားရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာခဲ့ပြီးအရေးပါတဲ့လမ်းဆောင်လမ်းကွာကိုရောက်နေပါတယ်လို့ ADB ဥက္ကဋ္ဌတာကေဟီကိုနာကာဝိုကအစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမှာပြောကြားခဲ့ပါတယ်တဲ့။တမနာဦးသိန်းစိန်အစိုးရကဒီပြည်ပြင်ပြောင်းလဲမှုတွေကိုဦးဆောင်လုပ်ကိုင်နေတယ်ဆိုတာကိုလည်းထည့်သွင်းဖော်ပြထားပါတယ်။အပြည့်အစုံကိုတော့ www.businesstimes.com မှာဖတ်ရှုနိုင်ပါတယ်။ဒါနဲ့တစ်ဆက်တည်းတင်ပြလိုတာကတော့မြန်မာ GDP per capita gold reachdollar 5,000 by 2030 focus Asian Development Bank မြန်မာနိုင်ငံရဲ့တူချင်းပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုစွမ်းအားဟာ2030ခုနှစ်မှာဒေါ်လာ5,000အထိရှိလာနိုင်ကြောင်း ADB အာရှဖွံ့ဖြိုးရေးဘဏ်ကခန့်မှန်းထားတယ်လို့မြစည်းမအွန်လိုင်းစာမျက်နှာမှာဖော်ပြထားတဲ့သတင်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့တူချင်းကုန်ထုတ်စွမ်းအားဟာ2030ခုနှစ်မှာအမေရိကန်ဒေါ်လာ5,000နဲ့ညီမျှတဲ့9,500ခန့်နှုန်းအထိမြင့်တက်လာနိုင်ကြောင်း ADB ရဲ့အစီရင်ခံစာမှာဖော်ပြထားတယ်လို့ဆိုပါတယ်မြန်မာ unlocking the potential ဆိုတဲ့ခေါင်းစဉ်နဲ့ ADB ကစက်တင်ဘာလ17ရက်နေ့ကရန်ကုန်မြို့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာကိုမြစည်းမသတင်းကကောက်နှုတ်တင်ပြထားတာဖြစ်ပါတယ
်အခုဆက်ပြီးတော့ outspokebusinessgroup.com online seminar ပေါ်က Myanmar in the midst of tourism boom မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းဖွံ့ဖြိုးမှုဆိုင်ရာဆောင်းပါးတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာအနောက်နိုင်ငံတွေကပိတ်ဆို့တန်ခတ်မှုတွေလျှော့ချလာတဲ့နောက်နိုင်ငံတကာကမြန်မာနိုင်ငံပေါ်မှာစိတ်ဝင်စားမှုတိုးလာတာနဲ့အတူခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်မှုတွေရှိလာတယ်လို့ဆိုပါရယ်အစိုးရကင်းကနန်းအရဆိုရင်တော့2010ခုနှစ်တုန်းကခီးသွွား3,800ကနေပြီးခဲ့တဲ့နှစ်ကဆိုရင်နိုင်ငံခြားခီးသွွား2,000အထိကိုတိုးလာတယ်လို့ဆိုပါရယ် WTTC ကမ္ဘာခီးသွွားလုပ်ငန်းကောင်စီရဲ့သုံးသပ်ချက်အရဆိုရင်မြန်မာနိုင်ငံဟာခီးသွွားလုပ်ငန်းအလျင်မြန်တိုးတက်လာတဲ့ထိပ်ဆုံးနိုင်ငံ10နိုင်ငံထဲမှာပါဝင်မယ်ဆိုပြီးတော့မျှော်မှန်းထားပါရယ်ဒါကြောင့်မလို့ခီးသွွားလာရေးလုပ်ငန်းဖွံ့ဖြိုးလာဖို့အတွက်ပို့ဆောင်ဆက်သွယ်ရေးလုပ်ငန်းတိုးတက်မှုဟာအတော်လေးကိုအခရာကျလာပါတယ်တဲ့ဒီအတွက်လည်းရန်ကုန်အပြင်ဘက်မှာဟန်တာဝတီနိုင်ငံတကာလေဆိပ်သစ်တည်ဆောက်ရေးလှုပ်ဆောင်နေပြီးတော့2016ခုနှစ်မှာလေဆိပ်သစ်ကိုဖွင့်နိုင်ဖို့မျှော်လင့်ထားပါတယ်ဒါအပြင်နိုင်ငံခြားသားတွေအတွက်သတ်မှတ်ထားတဲ့ဇုံနယ်မြေတွေအတွင်းမှာဒီလုံခြုံရေးလုပ်ငန်းတွေလုပ်ကင်ခွင့်ပြုဖို့ဥပဒေမူကြမ်းတရက်ကိုလည်းစက်တင်ဘာလဇန်မှာစတင်ရေးဆွဲနေပြီလို့မြန်မာဟိုတယ်နဲ့ခီးသွွားလုပ်ငန်းဝန်ကြီးဌာနကအတည်ပြုပြောဆိုတာကိုကိုးကားရေးထားပါတယ်မြန်မာနိုင်ငံမှာကလောင်းကစားလုပ်ငန်းဟာတရားမဝင်အဖြစ်ရှိနေသေးပါမြန်မာနိုင်ငံမှာခုလိုမျိုးခီးသွွားလုပ်ငန်းဖွံ့ဖြိုးလာရဲဆိုပေမဲ့အင်းကြီးချင်းနိုင်ငံတွေတက်တော့ပမာဏအဖြစ်သိငယ်နေရုံပဲလို့ WTTC ကပြောပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုအခြေအနေမြန်မြန်ဆန်ဆန်ဖြစ်လာမယ်ဆိုရင်တော့2015ခုနှစ်အတွင်းမှာခီးသွွားဧည့်သည်9,000အထိလာရောက်ဖို့ဆိုတဲ့ရည်မှန်းချက်ဟာအောင်မြင်နိုင်ပွဲရှိတယ်လို့လည်းဆောင်းပါးမှာကောက်နှုတ်ဖော်ပြထားပါတယ်ခင်ဗျာ
ကမ္ဘာသတင်းမီဒီယာတွေထဲမှာရေးသားခဲ့ကြတဲ့မြန်မာပြည်အကြောင်းတွေကိုကြားခဲ့ရတာဖြစ်ပါတယ်ရှင်။မကြခင်မှာမြို့သမီးကဏ္ဍကိုတင်ဆက်ဖို့ရှိပါတယ်။အခုတော့ American Indian 3နှုန်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုအလှည့်ပေးပါရစေ။ဒေါ်လာလတန်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်။ဒီဂရိမ်နဲ့ကျင်ပြမယ် EDM အသုံးကတော့
Go up in smoke.
ဖြစ်ပါလေ။စာလုံးပေါင်းက GO UB up go up ကအပေါ်ကိုတက်သွားတာ IN in SMOKE smoke ကဒီနေရာမှာမိခိုးအသွင်ဆိုတော့ guide ဟုံးရဲ့လုံောက်ဒီဘေကတော့မိခိုးအသွင်နဲ့အပေါ်ကိုတက်သွားတာပေါ့ပစ္စည်းတစ်ခုခုမိလောင်လို့မိခိုးအသွင်နဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြပဲကျန်ရစ်ခဲ့မဲ့သဘောဖြစ်ပါတယ်ဒါကြောင့်မလို့ idiom အဓိပ္ပာယ်ကတော့အချီနီအလဟတကျန်ရစ်တံမျိုးကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင
် Our medical research project was cancelled halfway so 5 years of hard work went up in smoke
ကျွန်တော်ရဲ့စိတ်သိပံသူတည်တနာပြုစုမှုကလန်ဝဲမှာဒီမဲ့ဖြစ်သိမ်းခံရတယ်လေဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအားလုံးအလဟတာဖြစ်ခဲ့ရတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင
် Our medical research project was cancelled halfway so 5 years of hard work went up in smoke
ကျူးစားခဲ့သည်များစူဆောင်းခဲ့သည်များအလဟတာဖြစ်ရတယ်အလုံးဆုံရှုံသွားတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
go up in smoke
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အနောက်ခေတ်တိုင်းတင်ဆက်ပေးနေကြ American idiom သုံးနှုန်းတွေကိုဒေါ်လာလတန်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့အမေရိကန်မျိုးသမီး25ရာခိုင်နှုန်းဟာအိမ်တွင်းအကြမ်းဖက်မှုတွေကြုံတွေ့ခဲ့ရပြီးများသောအားဖြင့်သူတို့ဟာဗီဒီယိုထောက်ထားတွေနဲ့ရဲဟုအကြောင်းကြားတာမျိုးမရှိပါဘူး NFL American ဘောလုံးအဖွဲ့ချုပ်ကအားကစားသမား Ray Rice ရဲ့ဖြစ်ရပ်ကတော့အဲ့ဒါကိုမိမောင်းထုတ်ပြနေပါတယ် Baltimore Ravens ဆိုတဲ့ club အသင်းမှာကစားခဲ့တဲ့ Rice ကိုဒီဖြစ်ရပ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်သူ့ကို NFL ကအပြစ်ပေးလိုက်ပါတယ်ဒီဖြစ်ရကြောင့်အမျိုးသမီးတွေပေါ်ကြမ်းဖက်မှုပြဿနာနဲ့ပတ်သက်လို့လူတွေစိတ်ဝင်စားလာအောင်ဘလောက်ထိဖြစ်လာသလဲဆိုတာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ဆက်ထားပါတယ်ရှင်
နိုင်ငံမှာဆွေးမြေ့ကြတဲ့အကစားတွေနဲ့တခုကတော့ American Football ဖြစ်ပြီး NFL လို့အထူးကောက်ခေါ်တဲ့ National Football League American အမျိုးသားဘောလုံးအဖွဲ့ချုပ်မှာပါဝင်တဲ့ကြီးစား American ဘောလုံး32တင်းဟာကမ္ဘာပေါ်မှာအဆင့်မြင့်ဆုံးကြီးစားအကစားတင်းတွေပဲဖြစ်ပါတယ်။အဲ့ဒီအကစားတင်းတွေနဲ့တင်းဖြစ်တဲ့ Baltimore Ravens ရဲ့အသင်းသားအသက်28နှစ်ရွယ် Ramon Rice ဟာအခုတလောတင်းကြီးခဲ့ပါတယ်။အကစားတင်းတော့မဟုတ်ပဲသူရဲ့အမျိုးသမီးကိုကိုထိလျောက်ရိုက်နှက်မှုကြောင့်သူပြဿနာတက်ခဲ့ရတဲ့သတင်းဖြစ်ပါလေ။ပြီးခဲ့တဲ့ဖေဖော်ဝါရီလ15ရက်နေ့က Rice ဟာထိုစဉ်စစ်ဆင်ထားတဲ့အမျိုးသမီး Jenny Palmer တို့ဟာ New Jersey ရှိ Atlantic City လောင်းကစားကက်စီနိုမှာရန်ဖြစ်ကြတဲ့အတွက်နှစ်ဦးစလုံးအဖမ်းခံခဲ့ရပါလေ။ဒီနောက်နာမည်ကြီး Celebrity သတင်းတွေဖော်ပြတဲ့ TMZ website ကနေသူတို့နှစ်ဦးကြောင်းဗီဒီယိုတင်လိုက်ပါလေ။ဗီဒီယိုထဲမှာ Rice ဟာကျမ်းပြင်ပေါ်မှာလဲကျနေတဲ့သူ့ဇနီးလောင်း Palmer ကိုဓာတ်လီကအပြင်ဘက်ကိုတရွတ်တိုက်ဆွဲထုတ်ခဲ့တဲ့ပုံပဲဖြစ်ပါတယ်။ဓာတ်လီကတွင်မှာရိုက်နှက်ခဲ့လို့ခုလိုအမျိုးသမီးကလဲကျခဲ့ပုံပေါ်တယ်လို့ဆိုပါတယ်။ဒီဗီဒီယိုထွက်လာတော့ The Ravens American Football အကစားသင်းကခုလိုအိမ်တွင်းအကြမ်းဖက်မှုကြောင့်အဖမ်းခံတဲ့ကိစ္စကိုအသင်းအနေနဲ့ကြီးလေးတဲ့အဖြစ်ရဲ့လို့ယူဆတဲ့အကြောင်းကြေညာခဲ့ပါတယ်။တခါ March 29ရက်နေ့ကထပ်ပြီးကိုတိလျောက်စောကားမှုနဲ့ Rice ကိုတရားရုံးကပြစ်ဒဏ်ချမှတ်ခဲ့ပြန်ပါလေ Rice ဟာ March 28ရက်နေ့မှာသူ့ဇနီးလောင်းကိုလက်ထပ်လိုက်ပါလေခုလိုအိမ်တွင်းအကြမ်းဖက်မှုတွေကြောင့်သူ့ကို Ravens ကြီးစား American ဘောလုံးတင်းကဒီနှစ်ပွဲစဉ်မှာပထမပွဲတွေကိုပေးမကစားခဲ့ပါဘူး Rice ဟာမေလမှာသူ့ရဲ့ပြဿနာကိုကုစားဖို့စိတ်ရောဂါအထူးကုထံကိုချဉ်းကပ်ခဲ့ပါလေဇူလိုင်လနှောင်းပိုင်းမှာတော့ Rice ဟာတဲ့မီဒီယာကိုအခုလိုပြောခဲ့ပါလေ
I made the biggest mistake of my life me she can do no wrong
ကျွန်တော်အနေနဲ့ကျွန်တော်ဘဝမှာတိတ်ကြီးမားတဲ့အမှားကိုလုပ်ခဲ့မိပါတယ်ကျွန်တော်အမျိုးသမီးကဘာပြစ်မှမရှိပါဘူးသူဟာစိတ်ထားမုံမြတ်ပါတယ
်တခါစက်တင်ဘာလ10ရက်နေ့တင်းနာနေက TMZ website မှာတင်လိုက်တဲ့ဗီဒီယိုထွက်လာပြန်ပါလေ Rice ကသူဇနီးကိုရိုက်နှက်နေပုံအသေးစိတ်တွေ့ခဲ့ရပါတယ်။သူတို့နှစ်ဦးရန်ဖြစ်ပြီး Rice ကသူဇနီးကိုပားရိုက်ရမှာဇနီးကပြန်လုဖို့ကြိုးစားခဲ့ရမှာတော့ Rice ကမျက်နှာကိုလက်သီးနဲ့ထိုးလိုက်တဲ့အတွက်သူဇနီးဟာအောက်ကိုလဲကျပြီးဓာတ်လီကားတဲ့ကလက်ကင်တန်းနဲ့ခေါင်းဆောင်ကသတိမေ့သွားခဲ့တဲ့ရုပ်ပုံကိုဗီဒီယိုမှာပြသခဲ့တာဖြစ်ပါတယ်။အဲ့ဒီဗီဒီယိုကိုတွေ့ရတဲ့အခါ The Baltimore Ravens ဘောလုံးအဖွဲ့က Rice နဲ့ချုပ်ထားတဲ့ဒေါ်လာ35သန်းတန်စာချုပ်ကိုဖျက်လိုက်ပါတယ်။မကြာခင်မှာပဲ NFL ရှိကဲဥက္ကဋ္ဌ Roger Goodell ကလည်း Rice ကိုရဲ့အကန့်အသတ်မရှိဘဲအဖွဲ့ဝင်ဖြစ်ကနေရပ်ဆိုင်းလိုက်ပါတယ်။ဒီလိုဖြစ်ရတွေ့ပေါ်အမေရိကန်လူထုကမဆိုင်မတော်ဘဲတုံ့ပြန်ခဲ့ကြရမှာအင်ဂျီတော်လည်းပါဝင်ပါတယ်။မြို့သမီးတွေပေါ်အကြမ်းဖက်မှုကိုအင်ဂျီတော်ကပြင်းပြင်းထန်ထန်ရှုံချလိုက်ပြီးအင်ဒွေးအကြမ်းဖက်မှုဟာရင်ကြီးတဲ့လူအဖွဲ့အစည်းမှာဆက်ဆုပ်ဖွဲ့ရာကောင်းပြီးလက်ခံနိုင်စရာမရှိတဲ့လူရဖြစ်တယ်လို့ကိုရိုင်းနဲ့သမီးနှုတ်ဖခင်ဖြစ်တဲ့သမရဥပမာကယုံကြည်တဲ့အကြောင်းအင်ဂျီတော်ပြောခွင့်ရပုဂ္ဂိုလ် George Ennis ကသတင်းတောက်တွေကိုခုလိုပြောခဲ့ပါတယ
် You have seen the president and the vice president make very forceful public
သမရကရောဒုတိယသမရကရောရှေ့ထွက်ပြီးတော့တိတ်ကိုပြင်းပြင်းထန်ထန်ပဲလူသိရှင်ကြားထုတ်ဖော်ပြောခဲ့ကြတာကိုမြင်ကြမှာပါအမျိုးသမီးတွေအပေါ်အကြမ်းဖက်မှုဟာဘလို့မှတီးခန့်နိုင်စရာမရှိတဲ့လောက်ရဆူတာကိုအမျိုးသားတွေအနေနဲ့ရဲရဲဝင်းဝင်းထုတ်ဖော်ပြောကြဖို့ဟာတိတ်ကိုအရေးကြီးတယ်ဆိုတဲ့အချက်ပါ
ရီနီရနစ်ခါအင်ဒွေးအချမ်းဖက်မှုအဆုံးတိုက်ရေးဆိုင်ရာအမေရိကန်ကွန်ရက်ရဲ့ပြောခွင့်ရအမျိုးသမီးဖြစ်ပါတယ်သူကခုလိုတမရကအစခယူးဆိုင်ပြီးပြစ်တင်ရှုံချတာကိုကြိုဆိုလိုက်ပါတယ်ဒါအပြင်အခုလိုအင်ဒွေးအချမ်းဖက်မှုဖြစ်ရဟာတိတ်ကိုစိုးရင်ပေါ်ရကောင်းတဲ့ပြဿနာအဖြစ်နိုင်ငံကိုနှိုးချမှုရှိစေလိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းVOA ကို Skype ကရစီ Miss Rini ကပြောခဲ့ပါတယ
် 1 in 4 American women will experience domestic violence sometime in their life
မေရိကန်လူမျိုးလေးဦးကြတိုင်းစီမှာတဦးကြစီဟာသူတို့ဘဝတာမှာအင်ဒွေးအကြမ်းဖက်မှုကိုတစ်ချိန်ချိန်မှာရင်ဆိုင်ခဲ့ကြရတာဖြစ်ပါတယ်ဒါကြောင့်လည်းဒီ NFL မေရိကန်ဘောလုံးအဖွဲ့ချုပ်ဟာဒီကိစ္စကိုလေးလေးနက်နက်စဉ်းစားတိုင်တွယ်မယ်ဆိုတဲ့ပေးထားတဲ့ဂရုကိုတည်လိုက်မယ်လို့မျှော်လင့်တဲ့အကြောင်းMiss Renika ပြောသွားတာဖြစ်ပါတယ် NFL ဘောလုံးအဖွဲ့ချုပ်ကသူခင်မွန်းပေါ်ခုလိုအရေးယူလိုက်ပြီးတရက်ကြာမှာပေါမဟာသူ့ရဲ့ Instagram account ကနေဒီဗီဒီယိုအများပြည်သူထံချပြလိုက်တဲ့ပေါ်ပြစ်တင်ဝေဖန်လိုက်ပါတယ်သူကသူခင်မွန်း Ray Rice ပေါ်သူမြစ်တာရှိတဲ့အကြောင်းနဲ့နိုင်ငံတော်ဒီလိုမလိုလားတဲ့သတင်းကြီးမှုတွေကြောင့်သူ့မိသားစုဟာတိတ်ကိုစိတ်ဆင်းရဲခဲ့ရတယ်လို့ရေးသားခဲ့ပါတယ်ဒါကို Miss Renika
We don't know what's happening for heroften victims are made
ပါမနီနဲ့ဘယ်လိုခံစားနေရတယ်ဆိုတာကိုတော့ကျမတို့မသိပါဘူးဒါပေမဲ့လို့အင်ဒွေးအကြမ်းဖက်ခံရသူအများစုဟာဒီလိုဖြစ်ရတာဟာသူတို့ကြောင့်လို့သူတို့ကိုသူတို့အပြစ်တင်ကြတာတွေတွေ့ရတယ်လို့ Miss Trinity ကပြောသွားတာဖြစ်ပါတယ်ဘယ်လိုပင်ရှိစေတော့ဒီအယုတ်ဆိုးလာတဲ့ဖြစ်ရက်နဲ့ပတ်သက်လို့နိုင်ငံကတုံ့ပြန်မှုတွေထွက်ပေါ်လာတာကိုကြည်ကျင်အားဖြင့်အင်ဒွေးအကြမ်းဖက်မှုဟာလက်ခံနိုင်စရာမရှိဘူးဆိုတာကိုရှင်လင်းပြတ်သားစွာအမှားစကားထွက်လာတာတွေ့ရတယ်လို့ Miss Renika ပြောသွားပါတယ်။အလားတူပဲအမေရိကန်မှာရောက်နေတဲ့မြန်မာအမျိုးသမီးတွေရဲ့အခြေအနေကတော့ဘယ်လိုရှိပါသလဲ။အင်ဒွေးအကြမ်းဖက်မှုတန်းခံခဲ့ရပြီးတဲ့နောက်သူ့စသားသမီးတွေရှေ့ရေးတွေရုန်းကန်ခဲ့ရတဲ့တစ်ချိန်ကဒုက္ခတွေတူဖြစ်တဲ့ရခိုင်အမျိုးသမီးမန်ဝေဦးရဲ့မျှဝေခြင်းနဲ့တူဒီသတင်းပိုင်ရဲ့အမျိုးသမီးများခန္ဓာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
။စိတ်ပွေထေကပြေးလာရတဲ့တူဒီနိုင်ငံရောက်ပြီမှာပဲဒီမိသားစုရေးစိတ်ပွဲမှာပြန်ပြီးရင်ဆိုင်ခဲ့ရပါတယ်ပြီးခဲ့တဲ့နှစ်သုံးနှစ်ရင်းတည်းကပဲပေါ့နော်ဒီလိုအချမ်းဖက်မှုထဲမှာကျမကလေးတွေကိုမကြည့်စေချင်ဘူးအချမ်းဖက်မှုတွေကိုမသိယူစေချင်ဘူးမိဘဟာကလေးတယောက်ရဲ့လက်ဦးဆရာဖြစ်ပါတယ်မကောင်းတာတွေကိုစီစီကြည့်ဘာကြောင့်ကျွန်တော်တို့လက်ခံနေရမှာလဲအဲ့ဒါကျမကိုယ့်ကိုမေးတာပေါ့နော်ကျမကဒီကလေးတွေဆုံးရောက်နေဒီအမေရိကမှာရောက်လာတဲ့ရှိမှာမိဘဆွေမျိုးအနိုင်ဝိုင်းဆိုရင်တရားမှမရှိကြဘူးအလုတ်တစ်ပက်ကလေး၃ယောက်ဒီတောင်ဝိုင်းအရင်အရေးကြီးပါတယ်အဲ့ဒါကြောင့်ဒီမှာအဲ့ခက်ခဲတဲ့အထင်းမှာနေစဉ်နဲ့တူပေါ့နော်ဖြတ်ကျွတ်နေရပါတယ်တစ်နှစ်နဲ့နောက်ပိုင်းမှာတော့ခုကတော့ဘာကြပြီးပြီမကြောက်တော့ပါဘူးဘာကုန်မှမကြောက်တော့ပါဘူးစိတ်သက်လေးမကြဘူးပဲအရင်အရေးကြီးတယ်ဒီမှာရဆုံးဖြတ်ချက်ဒီမှာခိုင်းမအောင်ဆုံးဖြတ်လိုက်တယ်ဘလူးမျိုးခက်ခဲမှုဆိုဖြစ်ဖြစ်ကျမဘွားကိုကျမယုံခံမင်းလို့ဆုံးဖြတ်ထားပါတယ
်မနွေဦးပြောပြချက်အရာပေါ့နော်မြန်မာနိုင်ငံဘာဝင်ကဘာတစ်ဖက်မှာအမျိုးသမီးတွေအချမ်းဖက်ခံရမှုခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီးတော့လေလှုပ်ဆောင်နေတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
ဆ န့်ကားချက်ကတယောက်တည်းကဒီလိုမျိုးဖြစ်နေတာမဟုတ်ဘူးကြည့်လိုက်တော့လေအများကြီးမှအဲ့လိုမျိုးခက်ခဲတဲ့အိမ်တွင်းတွေမှာဖြစ်နေကြတဲ့ခက်ခဲတဲ့မျိုးသမီးတွေဘာကြောင့်ဆိုတော့တရားမျှတမှုမရှိဘူးဥပဒေတွေကောင်းကောင်းမဖြစ်တဲ့အတွက်ကကျွန်တော်တို့ဒီတကဘာလုံးမှာရှိနေတဲ့အမျိုးသမီးဟာသက်ဆန်းလေးနဲ့တယောက်တယောက်ကာကွယ်သွားမယ်၊ကူညီသွားမယ်အစိုးရသာမဟုတ်ဘူးပေါ့နော်လူတိုင်းလူတိုင်းမှာတာဝန်ရှိတယ်ဆိုတဲ့ဒီ campaign တွေလုပ်နေပါတယ် social advocate နဲ့နေရာတိုင်းမှာပဲကျွန်မတို့ activist အရောက်နေတဲ့နေရာတိုင်းမှာရောက်တယ်ပေါ့နော်ကျွန်မပြောချင်တာကကျွန်မတက်ပြောနေတာမဟုတ်ဘူးဒါပြောနေတာကကျွန်မအားလုံးကြီးချုံပြီးအားလုံးပဲအကျိုးရှိဖို့အတွက်ပြောနေတာကျွန်တော်အပိုင်ဝင်တစ်ခုလေးအကျိုးရှိဖို့အင်ပြေအတွက်အကျိုးရှိဖို့အတွက်ပဲပြောနေတာပါလို့ပေါ့နော်ဆိုတော့အဲ့ဒါကြောင့်သူတို့ပုံပြီး media က attention ထားလာတယ်လူလူများများကကိုသားသမီးကိုသားမယားကိုသူကကိုသမီးကိုညီမကိုအဆိုင်ဝင်ကိုချစ်တာပဲဆိုတော့ချစ်တဲ့လူတွေကြတော့ပူပြီးလေးထားဖို့တွေ့ကြတာဟာကိုပြောပြရတယ်ဖြစ်ပါတယ်သူကအလုံးခက်ခဲတွေကိုကြော်လွားနိုင်မလို့ပဲယုံကြည်ပါတယ် You can bend but
never break me cause it only serves to make me.ဒေါ်လာတန်စီစဉ်တင်ဆက်တဲ့မြို့သမီးကန္နာကိုနားဆင်ကြရတာဖြစ်ပါလေရှင်အခုသိပ္ပံနဲ့နှီးပညာအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးပါမယ်ဒေါက်ခင်မျိုးတက်ကစီစဉ်တင်ဆက်ထားပါလေရှင
်ဒီတစ်ပတ်တော့မြန်မာနိုင်ငံကကြောင်မီသွေးတက်တူတွင်တဲ့အကြောင်းတက်တူတွင်အင်ဂျင်နီယာဦးဆောင်မိုးမြင့်ကိုမေးမြန်းပြီးပြောပြပေးမှာပါကျောင်းမီးသွေးကိုတရုတ်နိုင်ငံမှာ၄ရာစုနှစ်ကစတင်တွေ့ရှိခဲ့တာဖြစ်ပြီး၁၇ရာစုနှစ်လောက်မှာတော့ကျောင်းမီးသွေးကိုတန်ကိုကျိုးချက်တဲ့နေရာမှာသုံးလာကြပါတယ်။1880နှစ်တွေရောက်တဲ့အခါမှာတော့လျှက်စစ်တပ်အားထုတ်လုပ်ရမှာစတင်သုံးဆွဲလာကြတာဖြစ်ပြီးအခုကမ္ဘာလျှက်စစ်ထုတ်လုပ်မှုရာနှုန်း40လောက်ဟာကျောင်းမီးသွေးကိုအားထားနေကြတာဖြစ်ပါတယ်။ဒါအပြင်ဘီးလက်မြေဆက်ယုံတွေအတွက်လည်းကျောင်းမီးသွေးကိုထုတ်ကြပါတယ်။ဒါပေမဲ့ကမ္ဘာကြီးပူနွေးစေတဲ့ဓာတ်ငွေထုတ်လွှင့်မှုများတဲ့ကြောင်မီးသွေးကိုမသုံးဖို့အတွက်တောင်းဆိုမှုတွေကတနေ့တခြားများလာနေပါတယ်ဒီလိုကြောင်မီးသွေးအန္တရာယ်ကိုအများကနေစဉ်းစားလာချိန်မှာမြန်မာနိုင်ငံမှာတော့ကြောင်မီးသွေးနဲ့လေပတ်တဲ့ဓာတ်ပိဆက်ုံတွေဆောက်ဖို့ခက်စားလာနေတာမို့ကြောင်မီးသွေးနဲ့မြန်မာနိုင်ငံရဲ့အနေအထားကိုကြည့်ရအောင်ပါ
မြန်မာနိုင်ငံကြောင်မီးသွေးတူတိုက်ထွက်လာမဲ့ကြောင်မီးသွေးဒီစုစုပေါင်းတန်ကြီးတန်ပေါင်း250လောက်ရှိတယ်ရှာဖို့တွေးရှိပြီးတဲ့တတ်တူတိုက်တွေပေါ့အဲ1900ဝေဘောတက်ခဲ့2000ပေါ့ဝင်ရင်ပေါ့ဗျာဒီနေ့တစ်ဆင့်ထုတ်တာ1000တော့မထုတ်နိုင်ဘူးခင်ဗျာအဲ့ဒီချိန်တော့အဓိကတူးရဲ့ mind ဆိုလို့ကလေးကကြောင်မီးသွေး mind နဲ့နာမကြောင်မီးသွေး mind တစ်ခုရှိတယ်အဲ့ဒီချိန်တော့ဒါတက်ခဲ့2000ပေါ့ဝင်ရင်အခုတော့မိုက်တပီလို့အနှံ့တူးလာပါတူးရဲ့ဆိုတဲ့စကိုင်းတိုင်းမှာတူးတယ်ရှမ်းပြည်နယ်မှာတူးတယ်အဲ့တင်းတိုင်းတိုင်းမှာတူးတယ်
တတူရင်ဝန်ကြီးဌာနလက်အောက်ကကလေးဝကြောင်မီးသွေးတတူရင်မှာတာဝန်ထမ်းဆောင်ခဲ့တဲ့အငိမ့်စားတတူရင်အင်ဂျင်နီယာဦးဆောင်မိုးမြင့်ပါမြန်မာနိုင်ငံမှာကြောင်မီးသွေးတူးဖော်တဲ့နေရာအများအပြားရှိပါတယ
်ခုခင်ဗျာတွေ့ရတော့လေ30ကျော်လောက်ရှိမယ်အများစုတွေ့ရစကိုင်းတိုင်းပေါ့စကိုင်းတိုင်းမှာမော်လိုက်ရနေပြီးတော့ကလေးဝနဲ့မင်းကင်းတည်းအဲ့တကျော်လောက်ကြောင်မီးသွေးတတူတိုက်နေပြီပဲရှမ်းပြည်နယ်မှာဆိုရင်စံလောင်းတို့အင်းပြင်းတို့တည်ကျတယ်လို့ရှိရတယ်နာမည်ကြီးရတဲ့ဟာတွေပေါ့တင်းတိုင်းတိုင်းမှာဆိုရင်တော့မောတော်ပေါ့လေထိုင်းနေစလုံးမှာရှိမောတော်ကနေပြီးတော့ထိုင်းပြီးရောင်းနေတယ်ကွအချင်းပြည်နယ်မှာလွေကျဲရှိတယ်ချင်းပြည်နယ်မှာဘလောက်မတွေ့ဘူးကြောင်မီးသွေးကသူအဆင့်ပြောမှဆိုရင်အင်ထရာဆိုက်ကအကောင်းဆုံးပေါ့နော်သူကကာဗွန်ဓာတ်80ကျော်လောက်ပါတယ်နောက် bituminous ကာဗွန်ဓာတ်69လောက်ပါတယ်နောက် sub-bituminous ပမာဏနဲ့တွေ့ရ sub-bituminous ဆရာကာဗွန်ဓာတ်45-50လောက်ပါတယ်နောက် lignite 35-50လောက်ပါတယ်မမျိုးအစ်ဆပ်ဘီဒူမီနဲ့လိတ်နိုက်မျိုးတွေ့တ
ယ်မြန်မာနိုင်ငံမှာတွေ့တဲ့ကြောင်မီးသွေးကအရေသွေးအဆင့်ဘယ်လောက်မှရှိပါလဲဆရာ
တန်းလူရဲ့အဆင့်3လောက်ရှိမှာပေါ့ကြောင်မီးသွေးကခုနကာဗွန်ဓာတ်ပါဝင်မဲ့ပုံမူတည်ပဲဆုံးဖြတ်တာဟုတ်အကောင်းဆုံးဆိုတော့ဆပ်ဘီဒူမီနဲ့50လောက်ပဲရှိတယ
်အရင်တော့ကကြောင်မီးသွေးထုတ်ပုံနဲ့အခုထုတ်လုပ်တဲ့ပုံစံလေးနဲ့နည်းနည်းပြောပြပေးပါဆရာ
အရင်တော့ကတော့မျိုးဝတ္တုရင်းထုတ်တဲ့ပုံစံနဲ့အတူတူပါပဲသူကကြောင်မီးသွေးမှာဖုံးနေကောင်းမွန်မျိုးပါလေဟိုဘက်ကခေါ်တယ်ကောင်းမွန်မျိုးအရင်ဆုံးဖျက်ပလိုက်တယ်ဆေးဝတ်တနည်းကပုံထားလိုက်တာပေါ့ဒီမှာကြောင်မူးကြီးတူယူတယ်အဲဒါလိုတူရနေမှာလဲရေပဲမပြိုကျအောင်ယူဆိုင်ရတာပေါ့လေတူပြီးလို့ရှိရင်ကျင်းဟောင်းကြီးဖြစ်သွားလိမ့်မယ်နဲ့ပြန်ဖို့ရတယ်အဲဒါဒီပေါ်တူရနေပေါ့ကလေးကတော့သူကမြေအောက်တူတာမြေအောက်ဝင်တာမဟုတ်တောင်ကပြန်ဖောက်ပြီးတူတာတောင်ကပြန်တိုင်းဖောက်ပြီးတော့ကြောင်မူးကြီးရောရောက်တဲ့ခြေကိုတူပြီးတော့ကြောင်မူးကြီးရောရောက်လို့ရှိရင်ကြောင်မူးရောရောက်ကျော်တိုင်းလိုက်ပြီးတူတာဒါမဲ့အခုအဲ့ဒီမြေမရှိတော့ဘူးကလေးကတော့သူကလည်းဟင်းလည်းမွင့်တူနေပြီပဲတုံးတော့တယ် ဘာမှမဖြစ်ဒီလုံးမှာပဲချောင်းမှုစီဟင်းလင်းမွေးတူးတဲ့နီးပဲတုံးတော့မယ်ဟင်းလင်းမွေးတူးတဲ့နီးရတဲ့တူးလို့ရှိရင်ဂူးဆိုင်ရမှာကဒီချောင်းမှုစီထဲမှာကအက်ဆစ်တပ်ပါနိုင်တယ်သူကဆာလ်ဗာတာရှိရအောင်အဲ့တော့တူးပြီးတဲ့ချင်းဟောင်းဒီတိုင်းထားပစ်ခဲ့လို့မရအောင်အန်ဒီဖြစ်နေတယ်တူးပြီးတဲ့ချင်းဟောင်းကိုပြန်ပြီးတော့ဖို့ရတယ
်ဂူးဆိုင်မှာဒီတစ်ချက်ပဲလားဆရာ
အဲမကောက်မကောက်ဒီလိုတူဖို့ထုတ်လို့ပဲပေးဖို့ပို့ဆောင်တဲ့နေရာမှာလည်းကြောင်မူသေးမှုမလဲအောင်ကျူဆက
်အခုလောလောဆယ်မှာတူးတာတွေနည်းနည်းပြောပြပေးပါစင
်ခုလောလောဆယ်မြန်မာနိုင်ငံအနှံ့တူးတာပဲအများသောချူစီဝိုင်းတွေမှာကျတော့ကိုယ်တိုင်တူးပြီးတော့ဘီလက်မေထုတ်တဲ့ဆယ်ကိုရအောင်နဲ့အများသောလည်းရှမ်းပြည်နယ်မှာပေါ့
ဒီကြောင်မူသေးတူးဖို့ရင်းနဲ့ပတ်သက်ပြီးတော့တွေ့နေရတဲ့ဒီတဘာဝပဝန်းကျင်အန်တီရနည်းနည်းပြောပြပေးပါစင
်သူကမြေရောလေရောကြီးရောဖြစ်စီတယ်စိတ်ချက်ကကောင်းကြောင်ကြီးတူးပြီးတော့ဆုံးပြည့်လက်မိစားရှိတယ်။အဲဒီမိစားတွေမှာလူဘေးရနေဖြစ်နိုင်တဲ့ဓာတ်ပေါင်းတွေပါတယ်။ခုနပြောခဲ့တဲ့ဆာလ်ဖာတွေပေါ့လေ။အဲဒီကနေပြီးတော့ SCA ထွက်နေတယ်။ကြောင်ကြီးတူးတဲ့ခါမှာတည်တဲ့ခါမှာဖုံထားနိုင်တယ်။ဒီကြောင်ကြီးတဘောကဆိုမိုးဒီတိုင်းကြီးကျွာလို့ရှိလူလောက်မိလောက်တဲ့သဘောရှိတယ
်။ဘာဖြစ်လို့ပါလဲဆင်
။သူ့ထဲမှာကဟိုကာဗွန်ဓာတ်ပါလေ။ကြောင်ကြီးမိလောက်လို့ရှိရင်ထွက်တဲ့ဓာတ်ငွေရဲ့လူတွေအပြည့်ရှိတယ်။အများအားဖြင့်တန်ငွေကကာဗွန်ဒိုင်အောက်ဆိုက်ကာဗွန်ဒိုင်အောက်ဆိုက်ဆိုတာကလူတွေရှူထိုးတဲ့တန်ငွေမျိုးပဲအဲတော့ကြောင်မူသေးကိုမိွှေရင်ကာဗွန်ဒိုင်အောက်ဆိုက်ထွက်တယ်ကာဗွန်ဒိုင်အောက်ဆိုက်လူတွေအန်ဒီရှိတယ်နောက်ပြီးတော့နိုက်ထရိုဂျင်အောက်ဆိုက်လည်းထွက်တယ်အဲ့ဒါလည်းလူဥပပေးတယ်နိုက်ထရိုဂျင်အောက်ဆိုက်ဘာလဲတူလို့ဆိုတော့မော်တော်ကားရဲ့ exhaust ဝေးထွက်တဲ့တန်ငွေတွေပဲနောက်တစ်ခုကာဗွန်မိုနောက်ဆိုက်တော့တမျိုးထွက်သေးတယ်အဲ့ဒီကရှူမိရှင်ခေါင်းကိုက်တတ်တယ်လုံးရောကဖြစ်တတ်တယ်နောက်အင်ဗတန်သိငယ်တဲ့ဟိုမွာလေးတွေသူ particulate PM 2.5 လို့တမျိုးခေါ်တယ် PM 10လို့တမျိုးခေါ်တယ် PM 2.5 ကအင်ဗတန်မသိငယ် probably သိငယ်ဆိုတော့လူရဲ့စိတ်ပင်ရဲ့ပုံသွင်းတဲ့တပုံလောက်ပဲရှိတယ်ဒါရီအသက်ရှူလာလို့ရှိရင်အဆုတ်ထဲဝင်သွားပြီးအဆုတ်ကနေပြီးတော့တဖြည်းဖြည်းနဲ့မပွားမဲ့ကျစ်သွားတဲ့ဘောရှိတယ်ပြီးတော့သွေးကြောရောက်သွားရှင်သွေးကင်းတဲ့ဖြစ်တတ်တယ်နောက်ပူဆိုးတာကပြားပဲကျောင်းမင်းကြီးသုံးတဲ့ဆဲဝင်လွန့်လာတဲ့ပြားတွေဟာဟိုကိုက်အမောင်များလာလွန့်ပါပြီလူငယ်ကကြာနေတယ်သစ်ပင်ကကြာနေတယ်စိုက်ခင်းကကြာနေရေပေါ်ကြာနေတယ်အဲ့လိုဖြစ်စီချင်းဖြစ်ပေါ်စေနိုင်တယ်တော့နားဒီပဲလူခေါင်းနဲ့မထွက်ပြနဲ့ပြီးဖို့အောက်ကထွက်တဲ့ bottom edge ဆက်ရှိတယ်အဲ့ဒါလည်းလူတဲ့အန်ဒီဖြစ်နိုင်တယ်နောက်ကြောင်မူစီမိချွေထွက်လာတဲ့တခြားတက်တည်ရှိတယ်အဲ့ဒါပစ်ထားမာဂျူရီနော်ဒါနောက်အာဆင်နစ်နောက်ကဲအကက်ဒမီယံနောက်တစ်ခါကျဂျူရီနီယံနဲ့ထွက်တတ်တယ်ဒါလည်းလူတဲ့အန်ဒီတွေလဲ
တော်တော်ဆိုးတယ်နော်ဆက
်ဆိုးတယ်ဆိုးတယ်ဆိုးလို့ပဲအမေရိကန်မှာတော့ကျောင်းမူကြီးတုံးနဲ့ဆက်နေတာပြီးဆက်တော့မင်းကပိတ်လိုက်လေလေ။အပါပါအမေရိကန်ကကျောင်းမူကြီးအများဆုံးတုံးနဲ့တိုင်ပြီးသူစီအထွေဆက်စတာလေးတဲ့ကတော့ကျောင်းမူကြီးထုတ်တာ။အမေရိကန်မှာ US Union of Concerned Scientists ဆိုရှိတယ်။သူကသူဒီကနေလောက်ထားတယ်။အခုလည်းဒီကျောင်းမူကြီးဆက်ဦးပြီးမှရှေ့လူကြရလေ။တခြားနိုင်တခြားဒေသလူကြပုံတော့ရောဂါဗျာခံစားလို့သူကပြူလိုက်တော့ခုနပြောခဲ့တဲ့တန်းကိုရကြလူစီကုန်တဲ့ဆက်သက်တွေ့ရလေ။ကျောင်းမူကြီးကို Clean Code Technology နဲ့ပဲတော်တော်မတော်ပိတ်ခိုင်းတယ်သူကလီဘိုတက်နိုလော်ဂျီဆိုတာပြောရတဲ့တန်ငွေတွေဟိုမထွက်အောင်လုပ်တဲ့ကြီးရမော်လေကာဗွန်ဒိုင်အောက်ဆိုက်တို့ဆာဗာဒိုင်အောက်ဆိုက်နိုက်ထရိုဂျင်အောက်ဆိုက်တို့နော်ကာဗွန်မိုနိုဆိုက်တို့မထွက်အောင်လုပ်တဲ့နည်းစဉ်တွေတတ်ဆင်မှဆဲဝင်သူလက်ပတ်ကုန်ပြီးတယ
်တရုတ်အနေထားပြောပြပေးမလားဆရာ
တရုတ်လည်းလိုပဲဘာမှတရုတ်လည်းအကြောင်းမူစီအများဆုံးထုတ်တဲ့တိုင်းကြီးပဲဆိုတော့ကပီကင်းမှာကျောင်းဝီသေးရောက်ယူရီလက်ချက်လို့ပီကင်းရေးတဲ့ခါကျလို့ရှိကင်းမျိုးလူမျိုးသားများဟိုတက်ပြီးကိုကျောင်းဝီသေးແລະເລີຍຊິມີຫນ່ວຍເຊື່ອງເລີຍຢູ່ເຊື່ອງພີຄິນສູ່ວ່າຄືໄປໄປ
ອູ້ສົມມົມແມ່ປ ્યો ຈາຈັນແດ່ເບດີຕະດິນບັດດ້ວຍໄຕປັນແນນີ້ປັນຍາຄັນນະກໍດີມາເບຍັນນາໄລໄດ້ຫັ້ນຊິນອກຕະບັນມາປ່ຽນທີ່ສົມຍາອູ້ນະ
တခင်မျိုးသက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOE ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voenews.com မှာပြန်လည်နားဆင်နိုင်ပါတယ်ရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တော်ရရှင်များခင်ဗျာ Isaiah လို့ခေါ်တဲ့ Islamic စစ်သွေးကြွအဖွဲ့အစည်းဟာအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်းစုံကိုတင်ကျုံပြီးတော့ချင်းချောက်နေတဲ့အတွင်ကိုစောင်းနေပါတယ်။သူတို့ရဲ့တရားမဲ့ဝါဒနဲ့မျိုးတုံးတက်ဖြတ်နေတဲ့လမ်းစဉ်ကိုရင်ဆိုင်ရတဲ့နေရာမှာလူအချက်တွေကတော့နိုင်ငံရေးစီးပွားရေးနဲ့လူသားချင်းစာနာမှုစတာတွေနောက်ပြီးစစ်ရေးအရကင်တွယ်ဆောင်ရွက်နေတဲ့အဖွဲ့အစည်းကိုတရားဥပဒေစိုးမိုးရေးနဲ့ထောက်လှမ်းရေးသတင်းအချက်အလက်တွေပံ့ပိုးပေးမှုစတဲ့အချက်တွေပါဝင်တယ်လို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအက်ဒီတာအဘော်ဂန္နာတခုမှမကြခင်ကရေးသားခဲ့ပါတယ်။အိုက်ဇဲလ်တိုက်ခိုက်ရေးသမားတွေဟာသူတို့ရဲ့ဆက်ဆုပ်ဖွဲ့ကောင်းတဲ့ရုပ်မာရက်ဆက်မှုတွေကိုပြသခဲ့ကြပြီးဖြစ်ပါတယ်။ရှီးယိုက်မွတ်စလင်နဲ့ခရစ်ယာန်ဘာသာဝင်တွေကိုဘာသာရေးကွဲပြားမှု
လူမျိုးစုနွယ်ချင်းမတူညီမှုစတဲ့အကြောင်းပြချက်တွေနဲ့တပ်ဖြတ်ခဲ့ကြသလိုဆွန်နီမွတ်စလင်အချင်းချင်းကိုလည်းနယ်မြေစိုးမိုးထိန်းချုပ်ရေးရည်ရွယ်ချက်နဲ့တပ်ဖြတ်ခဲ့ကြပါတယ်။အိုက်ဇဲဟာအီရတ်နိုင်ငံသားတွေနဲ့ဒေသတွင်းမှာနေထိုင်ကြသူတွေကိုလက်တလောဓာတ်ရိုက်ချင်းချောက်နေတာဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောဆိုပါတယ်။
And that's why our military action in Iraq has to be part of a broader.
ဒါကြောင့်ကျွန်တော်တို့ရဲ့အီရတ်နိုင်ငံအတွင်းကစီးရဲလှုပ်ရှားမှုဟာကျွန်တော်တို့လူတွေကိုကာကွယ်ပေးဖို့နဲ့အိုက်ဇဲကိုတိုက်ခိုက်နေကြတဲ့ကျွန်တော်တို့ရဲ့မိတ်ဆွေတွေကိုထောက်ပံ့မှုပေးဖို့ဆိုတဲ့ကြေပြန့်တဲ့ဗျူဟာတွေကအစိတ်ပိုင်းတစ်ခုဖြစ်ပါတယ်လို့မစ္စတာအိုဘားမားကပြောဆိုသွားတာပါ။ဒါပေမဲ့ညီညွတ်မှုမရှိရင်အီရတ်အစိုးရကပါဝင်ပူးပေါင်းမလုပ်ဆောင်ဘူးဆိုရင်ဘလို့ဗျူဟာမျိုးမှအောင်မြင်မှာမဟုတ်ပါဘူး။အီရတ်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့အိုက်ဇဲအဖွဲ့ကိုထိထိရောက်ရောက်နဲ့တိတိသားသားအချိန်အဟုန်မြင့်တိုက်ခိုက်နေအောင်အီရတ်အစိုးရကကြိုးပမ်းပေးရလိမ့်မယ်လို့မစ္စတာအိုဘားမားကပြောပါတယ
်။ Any successful strategy though also needs strong regional partners.
အောင်မြင်တဲ့မဟာဗျူဟာတရပ်ဖော်ဆောင်ဖို့ဆိုရင်ခိုင်မာအားကောင်းတဲ့ဒေသတွင်းမိတ်ဆွေတွေရှိဖို့လိုအပ်ပါတယ်လို့သမ္မတအိုဘားမားကပြောသွားတာပါ။အိုက်ဇဲဟာဒေသတွင်းမှာရှိတဲ့နိုင်ငံတွေအပေါ်ချင်းချောက်နေတယ်ဆိုတာကိုပိုးပြီးတော့သဘောပေါက်လာဖို့ကျွန်တော်တို့အနေနဲ့တိုက်တွန်းပါတယ်။ဒီလိုကြိုးပမ်းအားထုတ်မှုကိုနိုင်ငံတွေအားလုံးကအကူအညီပေးနိုင်ပါတယ်လို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကယုံကြည်ပါတယ်။တချို့ဟာစီးရဲအရာအကူအညီတွေကိုဓာတ်ရိုက်ဖြစ်စေ၊တွယ်ဝိုက်တဲ့နည်းနဲ့ဖြစ်စေအကူအညီပေးနိုင်ပါတယ်။တချို့ကတော့ဒေသတွင်းမှာဒုက္ခရောက်နေကြတဲ့အိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့သူတွေအတွက်အလွန်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေကူညီပံ့ပိုးနိုင်ပါတယ်။တခြားသူတွေအနေနဲ့လည်းစီးပွားရေးသာမကအိမ်နီးချင်းနိုင်ငံတွေကြားယုံကြည်မှုပြက်ပြားတဲ့ကိစ္စတွေပုံမှန်ပြန်ဖြစ်သွားအောင်အကူအညီတွေပေးနိုင်ပါတယ်။ဒီလုပ်ငန်းစဉ်ဟာအီရတ်နိုင်ငံအတွင်းမှာစလုပ်နေပါပြီ။တခြားတိုင်းပြည်တွေကလည်းကျွန်ုပ်တို့နဲ့အတူလက်တွဲပြီးတော့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေ၊စစ်ရေးဆိုင်ရာအကူအညီတွေနဲ့အစိုးရအနေနဲ့ပါဝင်လှုပ်ဆောင်ဖို့ကိုပါအားပေးနေကြပါပြီ။ကင်ဆာရောဂါနဲ့တူတဲ့အိုက်ဇဲလိုပြဿနာဟာမြန်မြန်ဆန်ဆန်အမြင့်ပြတ်သွားဖို့ဆိုတာလွယ်တဲ့ကိစ္စတော့မဟုတ်ပါဘူးလို့သမ္မတအိုဘားမားကပြောပါတယ်။ဒါပေမဲ့ကျွန်ုပ်တို့ဟာမဟာမိတ်တွေမိတ်ဆွေတွေနဲ့နီနီကကလက်တွဲပြီးတော့ဒီကိစ္စကိုကင်တွယ်ဆောင်ရွက်မှာဖြစ်တယ်လို့အောင်မြင်ရမယ်လို့လည်းယုံကြည်ထားကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။တရရှင်တို့ခုနားဆင်ကြကြရတာကအမေရိကန်ဆိုရရဲ့သဘောထားမြင်ပဲဖြစ်ပါတယ်။ VO ရဲ့အားပေါ်မဟုတ်ကြောင်းသိစေရပါတယ်ရှင်။VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါလိမ့်ရှင်။အခုတော့ကြာနေသေးတဲ့ချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကကြေညာပေးပါမယ
်။အခေရနဲ့အခေရအဖွဲ့နဲ့ဆက်နွယ်နေတဲ့အဖွဲ့တွေပေါ်ဆင်နွှဲနေမှုစစ်ဆင်နွှဲမှုပြုလုပ်နေတယ်လို့ပဲအာဇာလို့ခေါ်တဲ့အစ္စလာမ်စစ်သွေးကြွတွေနဲ့အမေရိကန်ပြည်ထောင်စုကစစ်ဆင်နွှဲနေတယ်လို့အစိုးရဌာန၃ခုကအရာရှိတွေကပြောပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာအခြေစိုက်တဲ့နိုင်ငံတကာအကြမ်းဖက်အဖွဲ့အပေါ်ထိုးစစ်ဆင်တိုက်ခတ်နေတာကိုစစ်ဆင်နွှဲနေတယ်ဆိုတဲ့အသုံးအနှုန်းနဲ့အင်ဖြူတော်ပြောခွင့်ရပုဂ္ဂိုလ်ဂျော့ချ်အာနက်စ်ကပထမဆုံးအကြိမ်ပြောကြားလိုက်ပြီးသူ့လိုပဲပင်ဒီဂွန်စစ်ဌာနချုပ်နဲ့နိုင်ငံသားရေးဌာနတို့ကလည်းတုံ့နှုံပြောဆိုခဲ့ကြပါတယ်။အစ္စလာမ်စစ်စွန်ရောက်နေနေရေနိုင်ငံကညုံမောင်းအဖွဲ့အနေနဲ့အရှေ့လက်ပိုင်းဒေသတွင်းကဂျီဟတ်အုပ်စုကိုစစ်ဆင်နေချိန်မှာပဲလက်ဘနွန်နိုင်ငံကိုအမေရိကန်ပြည်ထောင်စုနဲ့ဆော်ဒီအာရေဗျတို့ကလက်နက်အကူအညီတွေတိုးမြှင့်ပေးလိုက်ပါတယ်လက်ဘနွန်စစ်တပ်အနေနဲ့အခုသတင်းပတ်အတွင်းမှာပဲဝဟင်ကနေမြေပြင်ပြစ်ဒုံးကျည်အပါအဝင်လက်နက်အတော်များများကိုလက်ခံရယူခဲ့တယ်လို့လက်ဘနွန်ဆိုင်ရာအမေရိကန်သမ္မတကြီးဒေးဗစ်ဟေးလ်ကတောက်ကြနေမှာပြောဆိုလိုက်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုစောင်းဝင်းလိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျီမီကုတ်ဖြစ်ပါတယ်ကျမတော့နန္ဒာချက်ပါ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ကြကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.